အာဖဂန်နစ္စတန်နိုင်ငံကနေအမေရိကန်တပ်တွေနဲ့နေတို့မဟာမိတ်တပ်တွေအားလုံးပြန်ယူသိမ်းနေတယ်။အာဖဂန်တွေကိုမျိုးကိုတုံးပြီးအမေရိကန်နဲ့မဟာမိတ်တွေကိုအကြမ်းဖက်သမားတွေတိုက်ခိုက်မှုတွေကြောင့်စာဝယ်ပေးရတဲ့အသေးစိတ်လုပ်ငန်းတွေကိုလုံဆောင်မဲ့ညီပြည်ငယ်အဖွဲ့တွေထူထောင်ဖို့အမေရိကန်နဲ့တာလီဘန်အဖွဲ့တို့ကြားဗိုလ်တပ်ခုနေမှာသဘောတူညီချက်ရခဲ့ပါတယ်။အမေရိကန်တပ်ကအာဖဂန်နစ္စတန်ပြန်လည်ပေါင်းစည်းရေးဆိုင်ရာအထူးကိုယ်စားလှယ်ဇာမင်ခါလီဆန်နဲ့ကာတာနိုင်ငံမှာတရင်တစ်ပတ်နှိပါကြပြစ်ဆောင်နှိမ့်နှိုင်းမှုရဲ့ဇက်တိုက်လုပ်ခဲ့ရတာနဲ့စနေနေ့မှာတော့အပြစ်တက်ခဲ့တဲ့နောက်တာလီဘန်ဘက်ကနှိမ့်နှိုင်းမှုမော်လာရှာမိုဟာမက်အဘတ်စနေကကဇိုင်းကအသေးစိတ်ကိုထုတ်ပြောခဲ့တာဖြစ်ပါတယ်။မြေပညာဆိုင်ရာအဖွဲ့နှစ်ဖွဲ့ကဆုံးဖြတ်ချက်တွေတင်သွင်းဖို့အတွက်ပြင်ဆင်နေကြောင်းနဲ့ဆုံးဖြတ်ချက်တွေထပ်မပြင်ဖေဖော်ဝါရီ25ရက်နေ့ကာတာနိုင်ငံဒိုဟာမှာကျင်းပမဲ့နောက်တစ်ချီပြစ်ဆောင်ပွဲမှာထပ်ပြန်မှာဖြစ်ကြောင်းတာလီဘန်လိုလားတဲ့သတင်းမီဒီယာကိုစနေစာရိတ်ကပြောကြားခဲ့တာပါအခုလည်းပိုကြီးမားတဲ့ဆင်းရဲဘက်ကိုချင်းပဖို့လုပ်နေကြောင်းနဲ့အာဖဂန်နစ္စတန်နိုင်ငံကနိုင်ငံသားတက်တွေထောက်ခွာမှုတေချာအောင်လုပ်တဲ့အနေနဲ့အဲ့ဒီဆင်းရဲဘက်မှာအဓိကအင်အားကြီးနိုင်ငံတွေကုလသမဂ္ဂနဲ့အစ္စလာမ်နိုင်ငံတွေကကိုယ်စားလှယ်တွေပါတက်ရောက်ကြမှာဖြစ်ကြောင်းလည်းပြောပါတယ်တာလီဘန်တွေဘက်ကလည်းအာဖဂန်နစ္စတန်မြေပေါ်ကနေနိုင်ငံတကာအကြမ်းဖက်ဝါဒကိုအတုံးချခွင့်မပေးဖို့အတွက်အာမခံမှာဖြစ်ကြောင်းလည်းပြန်လည်ပြောကြားခဲ့ပါတယ်